စီးရီးယားနိုင်ငံသားတွေဟာကမ္ဘာဒုက္ခသည်ဥယျာဉ်အများဆုံးတိုင်းပြည်အဖြစ်အာဖဂန်နစ္စတန်နိုင်ငံကိုကျော်သွားတော့မယ်လို့ကုလသမဂ္ဂထိပ်တန်းအရာရှိကပြောလိုက်ပါတယ်။ဒါပြင်တိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့ပြည်ပကတွေကထွက်ပြေးလာသူတွေဟာလည်းသူတို့ကြုံတွေ့ခဲ့ရတဲ့စစ်မချမ်းမြေပွဲရာတွေနဲ့စစ်ပိုင်းဆိုင်ရာဒဏ်ရာဒဏ်ချက်တွေကနေမလွတ်မြောက်နိုင်ကြဘူးလို့ဆိုပါတယ်။စီးရီးယားဒုက္ခသည်နှစ်တန်းခွဲကိုလက်ခံထားကြတဲ့စီးရီးယားရဲ့အိမ်နီးချင်းနိုင်ငံတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ကူညီကြဖို့အင်ကာနီကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားတဲ့မိန့်ခွန်းအတွင်းဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတဲရက်စ်ကတိုက်တွန်းပြောကြားသွားတာပါ။၃နှစ်လောက်ကြာလာပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ကကလင်းငယ်တွေအပေါ်အကျိုးသက်ရောက်မှုနဲ့ပတ်သက်လို့လည်းသူကအလေးထားပြောကြားခဲ့ပါတယ်။အရသာအတော်များများလည်းတိုက်ပွဲတွေကြားမှာပြင်းပြနေကြတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောပါတယ်။အဲ့ဒီအထက်ကနှစ်သိန်းကျော်လောက်ဟာအစိုးရတပ်ဖွဲ့တွေရဲ့ထိချုပ်မှုအောက်မှာရှိနေပြီးအတိုက်ခံတော်လှန်ရေးအုပ်စုတွေရဲ့အောက်မှာတော့4000ကျော်လောက်ရှိတယ်လို့ဆိုပါတယ်။အဲဒီဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့နှစ်ဖက်စလုံးကအများဆုံးခွင့်ပြုတင်တယ်လို့အတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောပါတယ်။